ဥဆောင်မောင်ခင်ဗျဒီတောင်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံကြားမှာဟာရင်းနှီးမြှုပ်နှံမှုတွေအပြန်အလှန်ရောင်းဝယ်မှုတွေကဒီနှစ်ပိုင်းတွေအတွင်းတိုးတက်လာတယ်လို့ကျွန်တော်တို့ကြားနေရပါတယ်ဘလို့အခြေအနေတွေရှိတယ်သိရလဲခင်ဗ
ျဟုတ်ကဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့နိုင်ငံကြားတိုက်ပွဲတွေထဲမှာကိုရီးယားနိုင်ငံက10ခုမြောက်အကြီးမားဆုံးနိုင်ငံဖြစ်နေပါတယ်ဒါအပြင်တောင်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံအပြန်အလှန်ကုန်သွယ်မှုလုပ်ငန်းမှာနံပါတ်၈နေရာမှာရှိနေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့2000ခုနှစ်တည်းကြည့်မယ်ဆိုရင်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံရဲ့ဥတန်းရောင်းမှုပမာဏဟာဒေါ်လာတန်100ကျော်ပဲရှိတယ်ဆိုပေမဲ့2008နဲ့2009ခုနှစ်အတွင်းမှာဒေါ်လာတန်150ကျော်နှစ်ဆတိုးတက်လာတာကိုမြင်တွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီတောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံကိုဘယ်လိုပစ္စည်းတွေသွင်းပြီးတော့မြန်မာနိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုဘယ်လိုပစ္စည်းတွေတင်ပို့နေတာတွေ့ရလဲခင်ဗျာ။
တောင်ကိုရီးယားနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုလေယာထွက်ကုန်ပစ္စည်းနဲ့ရေတပ်ပစ္စည်းနောက်ပြီးတော့အဆောက်အအုံပစ္စည်းများနေလျက်ပစ္စည်းများကိုတင်ပို့နေပြီးတော့မြန်မာနိုင်ငံကနေပြီးတော့ကိုရီးယားနိုင်ငံကိုလေယာထွက်ကုန်ပစ္စည်းရေတပ်ပစ္စည်းနဲ့နောက်ထပ်စစ်တောထွက်ပစ္စည်းများချီမီအထည်စုပ်ပစ္စည်းများနောက်ပြင်ရိုးရာပစ္စည်းများကိုတင်သွင်းလျက်ရှိနေပါတယ်ခင်ဗျာအဲ့ဒီတင်သွင်းတဲ့အခါမှာ2009ခုနှစ်ကစပြီးတော့မြန်မာနိုင်ငံတင်သွင်းလာတဲ့ကုန်ကျစရိတ်153မျိုးကိုတော့ကိုရီးယားနိုင်ငံကိုအခွန်လွန့်နေတဲ့တင်သွင်းပြင်ရှိတယ်ဆိုတဲ့အကြောင်းကိုတွေ့ရပါတယ်ခင်ဗျာ
အဲ့တော့ဒီမြန်မာနိုင်ငံကအကုန်ပစ္စည်းတင်သွင်းမဲ့အလားအလာတွေကပိုတိုးလာမဲ့အခြေအနေရှိလားခင်ဗျာ
မှန်ပါတယ်ခင်ဗျာအဲ့လိုကိုရီးယားနိုင်ငံကနေပြီးတော့အခွန်လွန့်ပစ္စည်းတွေတင်သွင်းခွင့်ပေးထားတာဖြစ်တဲ့အတွက်ကိုမြန်မာနိုင်ငံကနေပြီးတော့ဒီအစမကကိုရီးယားနိုင်ငံကိုပစ္စည်းများအများကြီးတင်သွင်းလာနိုင်မယ်လို့ကျွန်တော်လည်းတွေ့မြင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီတော့1988ခုနှစ်နောက်ပိုင်းပြန်ကြည့်မယ်ဆိုရင်တောင်ကိုရီးယားနဲ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးကုန်သွယ်မှုအနေအထားတွေကပိုပြီးတော့များလာတဲ့အနေအထားလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာအမှန်ကြည့်မယ်ဆိုရင်ကျွန်တော်တို့2009ခုနှစ်ထိကြည့်မယ်ဆိုရင်စီးပွားရေးကဒီတက်တိတိုးတက်မှုမရှိဘူးဆိုပေမဲ့ယခုလက်ရှိသမရကြီးမြန်မာလက်ထက်မှာဆိုရင်မြန်မာနိုင်ငံနဲ့ကိုရီးယားနိုင်ငံစီးပွားရေးနှိမ့်နှံမှုတွေကနှစ်ဆတိုးတက်လာတွေ့ရပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံကဟာလားမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတို့ကုန်သွယ်မှုတို့အရင်တော့ကနည်းခဲ့ရနေပြီးတော့တိုးတက်များပြားလာတာကဟိုဘယ်လိုအကြောင်းအချက်တွေပေါ်မှာအခြေခံတယ်လို့တွေ့ရလဲခင်ဗျာ
ဂျပန်နိုင်ငံနေဖြင့်အာဆီယံနိုင်ငံများနဲ့အတူလွတ်လပ်တဲ့စီးပွားရေးဇုံတစ်ခုဖွင့်ထားပြီးတော့လှုပ်ဆောင်နေတာဖြစ်နေတဲ့အတွက်ကိုရီးယားနိုင်ငံနေဖြင့်လည်းဂျပန်နိုင်ငံလိုဖြစ်ရအတွက်ရှင်ပြန်ပြီးတော့သူတို့အနေနဲ့အာဆီယံနိုင်ငံတွေကိုစီးပွားရေးဈေးကွက်တိုးချက်ပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ကျွန်တော်လည်းမြင်မိပါတယ်ခင်ဗျာ
ဟုတ်ဒီနေရာမှာကျွန်တော်တို့သတိထားမိတာကဒီတောင်ကိုရီးယားနိုင်ငံသမရအဆက်ဆက်ကဘာပဲပြောမြန်မာဒီမိုကရေစီရေးကိုအနည်းနဲ့အများတော့ဟလာထောက်ခံအားပေးမှုတွေရှိတာတွေ့ရတယ်ခင်ဗျာအခုလက်ရှိတောင်ကိုရီးယားသမရရီမြောင်ဘတ်လက်ထက်မှာရောဘလို့အခြေအနေအပြောင်းလဲရှိလဲခင်ဗျာ
သမရရီမြောင်ဘတ်ရခင်လက်ထက်ကသမရတွေကမြန်မာဒီမိုကရေစီရေးကိုစိတ်ပါဝင်စားပြီးတော့အားပေးပြီးတော့မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုတွေကိုစော့ချခဲ့တယ်ဆိုပေမဲ့ယခုလက်ရှိသမရရီမြောင်ဘတ်ကသူကစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်ပါတယ်အဲ့လိုဖြစ်တဲ့အတွက်ကိုသူတို့နိုင်ငံအကျိုးစီးပွားရေးအတွက်တာတခုလာကြည့်ပြီးတော့သူ့အနေနဲ့လှုပ်ဆောင်နေပါတယ်မြန်မာဒီမိုကရေစီရေးကိုလည်းသူ့အနေနဲ့စိတ်ပါဝင်စားမှုမရှိသလိုကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရဲ့လူ့အခွင့်အရေးတွေကိုလည်းသူ့အနေနဲ့စိတ်ပါဝင်စားမှုအားနည်းနေတယ်ဆိုတာကိုကျွန်တော်ကိုရီးယားနိုင်ငံတွေ့မှာတွေ့နေရပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကိုရီးယားနိုင်ငံမှာရခိုင်လုပ်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုအဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့အစည်းတွေကဒီသမရလက်ထက်မှာထောက်ပံ့ကြေးတွေမရသလိုဆန္ဒပြတောင်းဆိုတဲ့အခါကျမှလည်းရဲတွေနဲ့ပြင်းပြင်းထန်ထန်နှိတ်ကွနေတဲ့သတင်းတွေပေါ့နော်ကျွန်တော်ဒီကိုရီးယားမှာတွေ့မြင်နေရတယ်ခင်ဗျာ
အဲ့တော့ဦးစောမိုးအောင်တို့တောင်ကိုရီးယားနိုင်ငံမှာလှုပ်ရှားနေတဲ့ NLD လူမျိုးနေပြီးကိုရီးယားဌာနကွဲဦးရောတောင်ကိုရီးယားအာဏာပိုင်တွေရဲ့ထိတွေ့ဆက်ဆံမှုအနေအထားတွေရောဘလို့တွေရှိလဲခင်ဗျာဒီနှစ်ပိုင်းတွေအတွင်းမှာ
အတော့ဒီသမ္မတကြီးပြောင်းလာတဲ့နောက်ပိုင်းမှာလာတိုင်းလူလူပေါ့နော်ကိုရီးယားနိုင်ငံမှာရှိတဲ့ရဲတွေကနေပြီးတော့ကျွန်တော်တို့ရုံးကအမြဲတမ်းဖုန်းတွေဆက်တယ်ဘာလုပ်မယ်ဘာကြိုင်မယ်ဖြစ်သေးတယ်မင်းများနေပေါ့နော်နောက်ပြီးတော့ဒီကဲသမ္မတကြီးဆက်စာရင်တန်ရုံးရှိမှဆန္ဒပြရတာတွေကကျွန်တော်တို့အရင်လိုမလွတ်လပ်ဘူးခင်ဗျကျွန်တော်ဆန္ဒပြမယ်ကြွေးကြော်မယ်တောင်းဆိုမယ်ဆိုရဲတွေကနှင်းမျိုးဆိုတော့ကျွန်တော်တို့ကိုနှောက်ယှက်မှုတွေပေါ့နော်အဲ့လိုကျွန်တော်တို့လှုပ်ရှားမှုတွေပေါ်မှာကိုလုံးကလာဖြစ်စေတဲ့အလုပ်တွေကျွန်တော်တွေ့နေရတယ်ခင်ဗျအများကြီးရင်ဆိုင်နေရတယ်ခင်ဗျ
ဟုတ်ကဲ့ဦးစောမိုးအောင်ကျေးဇူးပါခင်ဗျ
ဟုတ်ကဲ့ခင်ဗျ